တစဲမျိုးအရှိပိုင်းကစစ်တပ်တက်ဆွဲထားတဲ့အထက်တန်းကြောင်းပြည်သူစေယုံထွေးအုပ်ယုံနဲ့ဝန်ထမ်းအင်ယာတွေကိုနိုဝင်ဘာလ21ရက်တကောင်ကျော်အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်တပ်ဟာနောက်ထပ်တက်ဆွဲထားတဲ့နေရာတွေဖြစ်တဲ့တစဲရဲစခန်းနဲ့ရဲစခန်းအနီးကဘောလုံးကွင်းထဲကိုဆုတ်ခွာပြီးပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းနဲ့အခုအချိန်မှာတော့သူတို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နေရာ၄နေရာစလုံးမှာတက်ဆွဲထားတဲ့စစ်တပ်မရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်။၁၂နာရီကျော်လောက်မှာတစဲအားထားကတည့်ရဲ့နောက်ပြီးတော့ဒီဘက်ကပြည်သူစေုံကြီးရဲ့နောက်ပြီးတော့ရဲစခန်းပတ်ပတ်လေးထွေရုံနဲ့ဝန်ထမ်းအင်အားဝင်စီရပါတော့။ပြည်သူစေုံနေရာတော့အဲ့လိုစစ်တုံးဆောင်တို့နောက်ပြီးဒီဆေးဝါးပစ္စည်းတွေသိမ်းပြီးရမိရတော့ရှိတယ်။အဲ့ဒါတွေကတော့စီးစစ်ဆဲပါတော့အခုလောလောဆယ်တော့အဲ့ဒီကျွန်တော်သိမ်းပြီးတော့ပြန်ဆုတ်လာခဲ့တာပေါ့နော်။ဒီစဲမျိုးအာကစားခွင့်နဲ့ရဲစခန်းနေရာအလိုမနီမဝင်းနေထားဆိုအဲ့နှနေရာပဲသူတို့ခံစစ်ပြင်းပြီးအလိုဝင်ပြေးကြပြီးတော့အလိုလက်နက်ကြီးနဲ့ပြန်ပစ်တဲ့အနေထားပေါ့။ကျွန်တော်ဟိုဒီ၄နေရာမှာသူတို့ကအလိုမရှိဘူး။အဲ့တော့သူတို့ထိခိုက်ကြဆုံးနေများတယ်။အဲ့ဒါတွေသူတို့ကုန်ပြန်သေးသေးပြေးသွားပေါ့နော်။ကျွန်တော်တယောက်တော့ကြသွားအဲ့ဒါပေးထွက်လွန်သွားပေါ့သူချက်ချင်းဆုံးတာမဟုတ်ဘူးလို့
တိုက်ပွဲမဖြစ်ခဲ့ည7နာရီအချိန်မှာတော့စစ်တပ်ဟာရဲစခန်းအနီးကအိမ်တွေကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ကမ်ဘလူမြို့ကစစ်တပ်အင်အားတွေဖြည့်တင်းနေတယ်လို့လည်းပြောပါတယ်တိုက်ပွဲတွေမဖြစ်ခင်ကတည်းကဒေသခံတချို့ဟာဒဇယ်မြို့ကနေတိမ်းရှောင်ကြသလိုတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမနက်ပိုင်းမှာလည်းဘေးလွတ်ရာနေရာတွေကိုပြောင်းရွှေ့နေပြီးမျိုးထဲမှာလူသိမ့်မကြံတော့ဘူးလို့မျိုးဝင်ခံတွေကပြောပါတယ
်။ဒီမျိုးအခြေအနေကဆက်ပြီးနေရတယ်။အတွားအလာတွေကတော့ဖြစ်ကြတယ်၊တိမ့်ကြပြီးကြတာတွေ။မျိုးထဲမှာတဥဒလီလောင်းနဲ့ဈေးပဲနဲ့တောက်လူပေါင်းဖြစ်ပါတယ်။ဒီနေ့မနေ့အကုန်တိမ့်ကြတော့ပါ။ဒီက7ယောက်ခန်းနေတဲ့ဒီမျိုးကရန်အောင်မျိုးကနေမှလာ။ဒီမျိုးကကျတော့ဒီ30လောက်ခန်းသွားတယ်တဲ့။ပြညာလေးမမျက်ကတင်တယ်၊ပြညာလေးရတင်တယ်။ကြားရတာကမမြင်တော့မှမကြားရတယ်။အဲ့ဒီဟာတွေခန်းသွားတာလည်းပြန်မလို့ဘူးတဲ့ဒီလေက။
ဖန်စီခံရသူတွေဟာဘေးလွတ်ရာတိမ်းရှောင်ကြတဲ့အရက်သားဒေသခံတွေဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုဖမ်းခံရတဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းဒဇယ်မျိုးအနောက်ဖက်စစ်တပ်တက်ဆွဲထားတဲ့လူဝင်မှုကြီးကြပ်ရေးယုံ၊ပညာရေးမှုယုံ၊တရားယုံနဲ့ရွှေတောင်းမင်း73စီဆိုင်နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးအခု2လအကြာမှာတော့မျိုးအရှိပိုင်းကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။ဒဇယ်မျိုးအနောက်ဘက်ကိုဝင်ရောက်တိုက်ခိုက်ချိန်တုန်းကစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တာတွေရှိခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့လက်နက်ခဲယမ်းတချို့ကိုသိမ်းဆည်းရမိခဲ့ပါတယ်။ဒဇယ်မျိုးနယ်တဲကကြေးရွာတွေဟာစစ်တပ်ရဲ့နယ်မြေရှင်းလင်းဒဏ်ကိုမကြာခဏခံရတဲ့နေရာတွေဖြစ်ပြီးထောင်ထဲချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံထားရတဲ့သခိုင်းတိုင်းတွေကမျိုးတစ်မျိုးဖြစ်ပါတယ်ခင်ဗျာ။